22ချိန်မြောက်ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့နှစ်ပတ်လည်ညီလာခံအတွင်းကမ္ဘာတစ်ဝှမ်းနိုင်ငံတွေကလူခွင့်ရေးအခြေအနေတွေကိုတင်ပြခဲ့ကြတာမှာမြန်မာနိုင်ငံမှာလည်းလူခွင့်ရေးအခြေအနေတွေတိုးတက်မှုတွေရှိတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂကိုယ်စားလှယ်ကပြောလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့နှစ်ပတ်လည်ညီလာခံအတွင်းအခုလိုပြောကြားခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေဟာဘလို့တိုးတက်မှုတွေရှိခဲ့ပါသလဲ။အခြေအနေပြည့်စုံကိုတော့ကိုရန်နိုင်ကပြောပြပေးပါဦးရှင်
။ဟုတ်ကဲ့ပါ။လူခွင့်ရေးကာကွယ်မြင့်တင်ဆောင်ရွက်မှုတွေလုပ်တဲ့နေရာမှာမြန်မာနိုင်ငံဟာတိုးတက်မှုတွေရှိခဲ့တယ်လို့ဂျနီဗာမြို့မှာကျင်းပနေတဲ့22ချိန်မြောက်ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့နှစ်ပတ်လည်ညီလာခံအတွင်းမှာကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဦးမောင်ဝေကပြောကြားလိုက်ပါတယ်။အဲ့ဒီတိုးတက်မှုတွေထဲမှာပထမဆုံးတစ်ခုကတော့နိုင်ငံကကြက်ချင်ဒီအဖွဲ့နဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်နိုင်ခဲ့တာဖြစ်ပြီးတော့တိုးတက်မှုတွေအတော်များများရှိခဲ့တယ်လို့သူကပြောပါတယ
် The first commitment is to promote cooperation with the ICRC In this regard we can now showcase many developments
မြန်မာနိုင်ငံရဲ့ကြက်ချင်ဒီအဖွဲ့နဲ့အတူအနီးကပ်ပူးရဲလှုပ်ဆောင်နိုင်တဲ့အတွက်နိုင်ငံကကြက်ချင်ဒီအဖွဲ့ဟာရခိုင်နဲ့ကချင်ပြည်နယ်မှာရှိတဲ့ဒုက္ခသည်စခန်းတွေမှာကျန်းမာရေးဆောင်ရှားမှုအပါအဝင်ရေနဲ့မိလာလိုမျိုးအရေးပါပြီးအခြေခံကြတဲ့အကူအညီတွေကိုပေးနိုင်ခဲ့ပါတယ်။ဒါ့အပြင်နောက်ထပ်တိုးတက်မှုတစ်ခုကတော့အခုဆိုရင် ICRC ဟာအချင်းတော်တွေကိုပြန်ပြီးတော့တွာလာနိုင်ပြီဖြစ်ပါတယ်
။မြန်မာအစိုးရကလူခွင့်ရေးမြင့်တင်ဆောင်ရွက်ဖို့အတွက်လှုပ်ဖို့ကတိပြုခဲ့တဲ့အထက်မှာနိုင်ငံရေးကျင်းသားကိစ္စ၊ကုလသမဂ္ဂလူခွင့်ရေးကော်မရှင်ယုံ၊မြန်မာနိုင်ငံမှာအမြဲတမ်းဖွင့်လှစ်ဖို့ကိစ္စ၊အမျိုးသားလူခွင့်ရေးကော်မရှင်ဥပဒေမူကြမ်းကိစ္စစတာတွေပါဝင်ခဲ့ပါတယ်။မြန်မာအစိုးရရဲ့နိုင်ငံရေးပြည်ပြင်ပြောင်းလဲမှုတွေလုပ်တဲ့နေရာမှာအဓိကကျတဲ့အခန်းကဏ္ဍတစ်ခုလို့ရှုမြင်ထားတဲ့နိုင်ငံရေးကျင်းစာကိစ္စနဲ့ပတ်သက်ပြီးတော့သူကအခုလိုပြောပါတယ
် The second commitment is to discuss matters related to remaining prisoners
ကျန်ရှိနေတဲ့နိုင်ငံရေးကျင်းသားတွေသူတို့ကိုချမှတ်ထားတဲ့ပြစ်ဒဏ်တွေကိုပြန်လည်စဉ်းစားဖို့လည်းလုပ်ခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့အချင်းတော်တွေထဲမှာကျန်ရှိနေတဲ့နိုင်ငံရေးကျင်းသားအရေအတွက်ဘလောက်ရှိတယ်ဆိုတာကိုတည်တည်ချာချာစီးစီပြီးအဲ့ဒီလူတွေကိုပြန်လှုပ်ပေးဖို့အတွက်ကော်မတီကိုလည်းဖွဲ့ခဲ့ပြီးဖြစ်တယ
်မြန်မာနိုင်ငံရဲ့လူခွင့်ရေးကော်မရှင်ဥပဒေမူကြမ်းကိုရေးဆွဲဖို့ပြင်ဆင်နေတာဟာလေမြန်မာနိုင်ငံလူခွင့်ရေးအခြေအနေရဲ့တိုးတက်မှုတစ်ခုဖြစ်တယ်လို့သူကပြောပါတယ
် Another important development on human rights is the preparation of the draft Myanmar National Human Rights
မြန်မာနိုင်ငံလူခွင့်ရေးကော်မရှင်ဥပဒေမူကြမ်းကိုရေးဆွဲဖို့ပြင်ဆင်နေတာလူခွင့်ရေးအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်ဖို့လူခွင့်ရေးအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်ဖို့လုပ်နေတာတွေဟာမြန်မာနိုင်ငံရဲ့တိုးတက်မှုတစ်ခုဖြစ်ပါတယ်။ဒီဥပဒေမူကြမ်းကိုသမ္မတထံကိုတင်သွင်းထားပြီးဖြစ်ပါတယ်။အဲ့ဒီနောက်ဒီဥပဒေကိုပြဋ္ဌာန်းနိုင်ဖို့အတွက်လွှတ်တော်ကိုတင်သွင်းသွားမှာဖြစ်ပါတယ်။အဲ့ဒီဥပဒေကိုပြဋ္ဌာန်းပြီးပြီဆိုရင်တော့လူခွင့်ရေးကော်မရှင်အနေနဲ့လုတ်ပိုင်ခွင့်တွေပို့ပြီးတော့ရှိလာပြီးထိထိရရောက်လုလာနိုင်မှာဖြစ်ပါတယ်
။ဖေဖော်ဝါရီလ28ရက်နေ့ကဂျနီဗာမှာပြုလုပ်ခဲ့တဲ့ကုလသမဂ္ဂလူခွင့်ကောင်စီရဲ့နှစ်ပတ်လည်ညီလာခံအတွင်းမှာကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံအမြဲတမ်းကိုယ်စားလှယ်ဦးမောင်ဝေပြောသွားတာဖြစ်ပါတယ်မြန်မာနိုင်ငံရဲ့လူခွင့်အခြေအနေတိုးတက်မှုတွေရှိလာတယ်လို့ဆိုပေမဲ့လည်းအေယာဝတီတိုင်းမအူပင်မြို့နယ်ကမလတ်တူကြေးရွာမှာတော့လယ်သမားတွေရဲ့ဆန္ဒပြမှုကိုလုံခြုံရေးရဲအာဏာပိုင်တွေကအကြမ်းဖက်ဖြိုခွင်းခဲ့တာရှိခဲ့ပါတယ်အဲ့လိုမျိုးအာဏာပိုင်တွေဘက်ကအမျိုးသမီးတွေအပါအဝင်လယ်သမားတွေကိုအကြမ်းဖက်ဖြိုခွင်းခဲ့တာတွေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးကိုယ်စားလှယ်မစ္စတာတောမတ်အိုဟေးကင်ဒါနာကလည်းတုံ့လုံမိတယ်လို့ပြောလိုက်ပါတယ်မြန်မာအာဏာပိုင်တွေရဲ့ဒီလုပ်ရဟာအရင်စစ်ဆိုးရလက်ထက်ကအခြေအနေနဲ့အလားတူဖြစ်နေတုံးပဲလို့ဝေမန်ထောက်ပြပါတယ်လာမတ်မက်လာ17ရက်နေ့ကျရင်တော့မစ္စတာကင်တာနာဟာမူဝေမင်ကလယ်သမားဆန္ဒပြမှုပြစ်ပခအပါဝင်မြန်မာနိုင်ငံလူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးသူလေးလာတွေးရှိခဲ့တာတွေကိုလူခွင့်ရေးကောင်စီကိုတင်ပြဖို့ရှိပါတယ်ခင်ဗျာ
ကိုရနိုင်ပြောပြခဲ့တာပါရှင်အစိုးရကလူခွင့်ရေးအခြေအနေတိုးတက်လာပြီလို့ပြောဆိုနေတာနဲ့တပြိုင်နက်ပါပဲဒီဆန္ဒပြသူတွေကိုအကြမ်းဖက်နှိမ်နှင်းမှုတွေကလည်းရှိနေဆဲဖြစ်ပါတယ်ဧရာဝတီတိုင်းမူပင်မြို့နယ်မလတ်တူချေးရွာအုပ်စုပလောင်းချေးရွာကလယ်သမားတွေရဲ့ဘိုးဘွားပိုင်လေယာမြေဧက900ကျော်တင်းယူခံခဲ့ရတာကိုပြန်လည်ရရေးဆန္ဒပြတာကြောင့်လယ်သမားတွေနဲ့ရဲတွေအထူးကြုံတွေဖြစ်ခဲ့ကြပါတယ်ဒီနောက်မှာတော့အနာပိုင်တွေကပုံမှန်144တတ်မှတ်ခြင်းအတွင်းအပြည့်မထွက်ရအမိန့်ကိုထုတ်ပြန်ခဲ့ပါတယ်။မနေ့ကအထီတော့ပုံမှန်144ကိုမယုတ်သိမ်းသေးသလိုလုံခြုံရေးတွေလည်းချထားဆဲဖြစ်ပါတယ်။ထိုင်းခြေဆိုင်သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။